ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်ပါဝင်နိုင်ငံတော်ဝမ်းမှာပြုလုပ်နေတဲ့တရားမဝင်နေထိုင်သူစစ်ဆေးရေးအတွင်မှာတော့ဖမ်းဆီးရမိသူတွေနဲ့မြန်မာနိုင်ငံသားအများစုပါဝင်တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဘူရိုရဲ့50%ကြီးမြောက်အင်ရွှေစစ်ဆေးရေးအတွင်မှာတော့မြန်မာနှစ်ရက်နဲ့40%လောက်ဖမ်းဆီးရမိခဲ့တယ်လို့သတင်းစာရှင်းလင်းပ နိုင်ငံခြားသားအိမ်စရိစစ်စင်ရေးလို့အမိပေးထားတဲ့စစ်စင်ရေးအတွင်းမှာနိုင်ငံတဝန်းလုံးကနေရာပေါင်း228နေရာကိုစစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာပါ။မှုကင်းတွေလျှော့ချနိုင်ရေးအတွက်စစ်စင်ရေးအတွင်းလူကြီးတွေ400ကျော်ကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဒီထဲမှာတရားမဝင်ခိုးဝင်နေထိုင်နေသူ248ယောက်ထဲမှာတော့မြန်မာပြည်အများစုပါဝင်တဲ့အကြောင်းထိုင်းနာဝကရဲ့ဒုတိယအကြီးအကဲဖြစ်တဲ့ Major General E.T.Paul E.T.San ရုန်းနဲ့ထိုင်းကအခုလိုပြောသွားပါတယ်သူပြောသွားတာကတော့နိုင်ငံတဝန်းလုံးမှာနေရာပေါင်း22နေရာမှာတရားမဝင်နိုင်ငံသားတွေနဲ့ပတ်သက်တဲ့မှုကင်းစစ်စင်ရေးကြီးကိုလုပ်ပြီးစစ်ဆေးဖမ်းဆီးမှုတွေပြုလုပ်ခဲ့ရမှာမှုကင်းနဲ့ပတ်သက်နေတဲ့ထိုင်းနဲ့နိုင်ငံသား418ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းထုတ်ဖော်ပြောဆိုသွားခဲ့ပါတယ်အခုတကြိမ်နိုင်ငံသားအိဇရေးစစ်စင်ရေးဟာလေထိုင်းအစိုးရရဲ့တရားမဝင်နိုင်ငံသားရှော့ချရေးအတွက်လုံဆောင်ချက်တစ်ခုဖြစ်တဲ့အကြောင်းနဲ့အခုလိုမျိုးအဖမ်းဆီးတွေပုံမှန်ပြုလုပ်ပြီးမှုကင်းနဲ့ပတ်သက်တဲ့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးအရေးယူနေတာကြောင့်ထိုင်းနိုင်ငံအတွင်းမှာဥပဒေနဲ့မညီဘဲနေထိုင်နေကြတဲ့နိုင်ငံသားတွေဟာအရင်ကထက်တိတိကျကျညှော့နှဲသွားပါပြီဆိုပြီးပြောဆိုသွားခဲ့ပါတယ်ထိုင်းနိုင်ငံဒွေမှုကြီးကြပ်ရေးဘီရိုရဲ့45ကြိမ်မြောက်အိစရေးစစ်စင်ရေးအတွင်းမှာမြန်မာပါဝင်နိုင်ငံသား400ကျော်ကိုဖမ်းဆီးခဲ့ရမှာတော့မြန်မာပြည်အများဆုံးပါဝင်နေတာပါတရားမဝင်ခိုးဝင်နေထိုင်နေကြတဲ့နိုင်ငံသား248ဦးထဲမှာမြန်မာကအများစုဖြစ်ပြီးကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလုံးလာလုံးနေကြသူတွေလည်းပါဝင်ပါတယ်အဖမ်းခံရတဲ့သူတွေနဲ့တူသူတို့ကိုလက်ခံပေးထားတဲ့အေရှင်ထိုင်းနိုင်ငံသား89ဦးကိုလည်းဖမ်းဆီးခဲ့ပါတယ်အခုရပိုင်းအတွင်းမှာတော့အဖမ်းဆီးတွေဇက်တိုက်လုလာပြီးထိုင်းနိုင်ငံအတွင်းမှာနိုင်ငံသားတွေလုခွင့်မရှိတဲ့အလုပ်တွေကိုလုပ်ကင်နေကြတဲ့သူတွေကိုလည်းဖမ်းဆီးရေးယူခဲ့ပါတယ်ထိုင်းနိုင်ငံအတွင်းမှာတရားဝင်ကောတရားမဝင်ပါရှစ်ပြောင်းလို့တမ3တန်းခွဲလောက်ရှိတယ်ဆိုပြီးထိုင်းအစိုးရကခန့်မှန်းထားပြီးအလုပ်တမ3တန်းခွဲလောက်ဟာအထောက်အထားတွေမရှိကြဘဲနေထိုင်နေကြတာကြောင့်ဖမ်းဆီးမှုတွေကိုစစ်တေးတရားအနေနဲ့ပြုလုပ်ပြီးရှင်းလင်းနေတာလည်းဖြစ်ပါတယ်ရှင်